အမေရိကန်နိုင်ငံသားဥဝင်ကြီးအန်တိုနီဘလင်ကင်ဟာဂါဇာကမ်းမြောင်ဒေသမှာယာယီအပြစ်ခက်ရစေးရေးနဲ့ဟာမတ်စ်တို့ဖမ်းဆီးထားတဲ့တရားခံတွေလွတ်မြောက်ရေးနဲ့ပတ်သက်ပြီးတော့အစ္စရေးခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့ဒီကနေ့ပဲအစ္စရေးနိုင်ငံကိုရောက်နေပါတယ်။ဟာမတ်စ်ခေါင်းဆောင်တွေကအမေရိကန်ရဲ့အဆိုပြုချက်ကိုတုံ့ပြန်တယ်လို့ဝင်ကြီးဘလင်ကင်ကထုတ်ဖော်ပြောဆိုလို့အပြီးနောက်နေမှာပဲအစ္စရေးဝင်ကြီးချုပ်ဘက်ဂျမန်နတန်ယာဟူကာကွယ်ရေးဝင်ကြီးရူဖ်ဂဲလတ်တမရအိုက်ဇက်ဟာဇာတို့နဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်လာတာပါ။ဝင်ကြီးဘလင်ကင်ကတော့တရားခံတွေနဲ့ပတ်သက်တာတွေကိုတိုးချဲ့လှုပ်ဆောင်မှုအတွက်သဘောတူညီမှုတစုံတရာရဖို့အတက်နိုင်ဆုံးကြိုးစားသွားမှာပါလို့ဒိုဟာမှာသတင်းတောက်တွေနဲ့တွေ့ဆုံစဉ်မှာပြောခဲ့ပါတယ်။ပြီးခဲ့တဲ့အပြစ်ခက်ရစေးကတော့အချိန်တစ်ပတ်ကြာမြင့်ပြီးတော့ဂါဇာကနေတရားခံ100ကျော်နဲ့အစ္စရေးကထိန်းသိမ်းထားတဲ့ပါလက်စတိုင်းအကျဉ်းသား240ကျော်တို့ကိုလွတ်ပေးခဲ့ကြပါတယ်။အစ္စရေးစစ်တပ်ကတော့ဂါဇာမှာကျန်နေတဲ့တရားခံ32ဦးသေဆုံးခဲ့တယ်လို့အင်္ဂါနေ့ကပြောပါတယ်။ခါတာဇော်ဘွားကလည်းတရားခံတွေနဲ့ပတ်သက်ပြီးဟာမတ်စ်တို့ထံကနေအကြောင်းကြားချက်လက်ခံရထားတယ်လို့သတင်းတောက်တွေကိုပြောထားပါတယ်။ဂါဇာကမ်းမြောင်ဒေသမှာအစ္စရေးရဲ့လေကြောင်းနဲ့မြေပြင်ကစစ်ဆင်ရေးတွေကြောင့်ပါလက်စတိုင်း12,500ကျော်သေဆုံးခဲ့ပြီး66,900ကျော်ဒဏ်ရာရခဲ့တယ်လို့ Hamas အဖွဲ့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အဲ့ဒီထဲမှာအရက်သားတွေနဲ့စစ်သွေးကြွတွေပါဝင်ပေမဲ့သေဆုံးသူတွေရဲ့80%ကတော့အမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ပြောထားပါတယ်ရှင်။